ထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာအခုမနေ့ပိုင်းမြန်မာအလုံသမားတွေအများစုအလုပ်လုပ်ကိုင်းနေတဲ့မဟာချိုင်ဒေသကိုသွားရောက်မှာဖြစ်ပါတယ်။မြန်မာစီးပွားရေးကိုပါအထောက်ပံ့ဖြစ်စေတဲ့ဒီအလုံသမားတွေရဲ့အတွေ့အကြုံနေထိုင်မှုဘဝတွေကိုမျက်မြင်တွေ့ကျင်တာကြောင့်သူတို့ရဲ့အလုပ်ခွင်တဲ့အထိဒေါက်တာဆန်းစုကြည်သွားပြီးတော့ကြည့်ရှုမှာဖြစ်တယ်လို့အလုံသမားရေးလှုပ်ရှားသူတွေကပြောပါတယ်။ကိုသားညုံကဒီအကြောင်းကိုဆက်ပြီးတော့ပြောပြပေးမှာပါရှင်။
မင်းညပိုင်းဒေါ်ဆန်းစုကြည်ထိုင်းနိုင်ငံဘန်ကောက်မြို့ကတူနာဘူမိနိုင်ငံတကာလူစိတ်ကိုဆက်ရောက်ချိန်မှာတော့ထိုင်းအထူးရဲတပ်ဖွဲ့နဲ့ထိုင်းအာဏာပိုင်တွေကတင်းကြပ်ကြပ်ကိုလုံခြုံရေးယူပေးထားပါတယ်။လူစိတ်ထွက်မှာတော့ဒေါ်ဆန်းစုကြည်ကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတွေရောထိုင်းလူမျိုးတွေကပါစိတ်လှုပ်ရှားတဲ့ကြည်နဲ့ကြိုဆိုခဲ့ကြပါတယ်။
ရှာတယ်ဘယ်ချိန်လာမလဲနိုင်ယူခဏခဏလည်းကြည့်တယ်ထိုင်းနိုင်ငံမှာရရှိလာတဲ့မြန်မာအလုပ်သမားတွေဆိုတော့မြန်မာနိုင်ငံကအလုပ်သမားတွေပေါ့နော်တရားမျှတမှုရှိအောင်အဲ့လိုမျိုးထိုင်းအစိုးရတွေကိုပြပြလဲလဲလုပ်ပေးပါလို့ပြောချင်တယ
်ဟောကျွန်တော်ညီတဲ့မှာအတိုင်းစားမရှိအောင်ပြောမေးပြောပါမယ်ဒီနေ့ကဒေါ်ဆန်းကြီးနဲ့တွေ့ဖို့ဆိုပြီးလာတာကျွန်တော်7နှစ်လောက်တည်းကဒီလောက်နေတယ်ကျွန်တော်ဒီနေ့ကတော့ကျွန်တော်ဘဝမှာအပျော်ဆုံးနေလို့
ဒေါ်ဆန်းစုကြည်ကိုတွေးဖို့စိတ်လှုပ်ရှားတကြီးနဲ့စောင့်နေတဲ့ထဲမှာထိုင်းလူမျိုးတွေလည်းတော်ပါပါတယ်။ဒေါ်ဆန်းစုကြည်ရဲ့ပြပခီးစဉ်ဟာထိုင်းနိုင်ငံကိုအရင်ဆုံးရောက်လာတဲ့အပေါ်မှာသူတို့ကအင်မတန်ကိုဝမ်းသာခဲ့ကြပါတယ
်။ I'm so excited when I heard the news last week. I was just speechless because I knew that she would go to Norway. It's the first
time အရင်ကစိတ်လှုပ်ရှားရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကြားရတော့ကသူနော်ဝေးသွားမယ်လို့သိရတာ။ပထမဦးဆုံးပြပခီးစဉ်ကနော်ဝေးသွားမယ်လို့ဟိုးရင်တွေကသူကပြောနေခဲ့တာအခုတော့မဟုတ်ဘူးဒီကိုပထမဦးဆုံးရောက်လာပြီလေအခုဆိုရင်မြန်မာပြည်ခီးစဉ်ကပထမဦးဆုံးထိုင်းနိုင်ငံဖြစ်နေတယ်ဝမ်းသာလုံးလုံးကျမမှာပြောစရာစကားတော့မရှိဘူ
းဒေါ်ဆန်းစုကြည်ဟာမြန်မာပြည်အတွက်တင်မဟုတ်ဘဲနဲ့အခြားကမ္ဘာသီးသီးကအမျိုးသမီးတွေအတွက်ပါစိတ်ဓာတ်ခွန်အားဖြစ်စေတယ်လို့အဲ့ဒီထိုင်းမျိုးသမီးကပြောခဲ့ပါတယ်ဒေါ်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်း၈နှစ်ခွင်မှာတော့ဘန်ကောက်အနီးကမြန်မာလူသမားတွေအများဆုံးအလုပ်လုပ်ကြနေကြတဲ့မဟာချိုင်ဒေသကိုဘန်ကောက်ကနေပြီးတော့ထွက်မှာဖြစ်ပါတယ်ရေလုံငန်းတွေအများစုရှိတဲ့မဟာချိုင်ဒေသမှာတော့ဒေါ်ဆန်းစုကြည်လာရောက်မယ်ဆိုတဲ့အတွက်မြန်မာလူသမားတွေလည်းစိတ်လှရှားတကြီးပြင်ဆင်စောင့်ဆိုင်နေကြပါတယ
်သူနဲ့ပေးချင်တာအခုကျွန်တော်တို့လူသမားတွေခံစားနေတဲ့ပြဿနာဖြစ်ဖြစ်နေတဲ့အတွေ့အကြုံတွေကိုကျွန်တော်တို့ကကိုလိုသိအောင်အလွတ်တော်မှာရောဒီနိုင်ထိုင်းဆိုးရပေါ်မှာဆိုးရပါကိုလိုသိအောင်ကျွန်တော်ပြောပြစေချင်တယ်
အလုသမားကြီးလှူရှားသူအန်တီဟောလ်ကတော့ဒေါ်ဆန်းစုကြည်ဟာဒီအလုသမားတွေရဲ့တန်ဖိုးကိုသဘောပေါက်နားလည်တာမဟုတ်လို့အခုလိုမျိုးအရေးတူလာရောက်တာဖြစ်တယ်လို့ပြောပါတယ
် I think Aung San Suu Kyi has always felt that migrant workers contribute a lot to the economy of Myanmar. They make up about 10% of the population, about 5 to 6 million migrants.
ဒီလူပြောင်းလူသမားတွေဟာမြန်မာစီးပွားရေးအတွက်အတော်လေးအထောက်အကူဖြစ်စေတယ်လို့ဒေါ်ဆန်းစုကြည်ကယူဆမယ်လို့ထင်တာ။ရွှေပြောင်းလူသမားရေးအတွက်ကလူဦးရေရဲ့ဆရာခိုင်နှုန်းရှိပါတယ်။စီပွားရေးကြောင့်ဖြစ်စေပြိပခတွေကြောင့်ဖြစ်စေအကြောင်းမျိုးမျိုးနဲ့ပြပရောက်နေတဲ့ရွှေပြောင်းလူသမားဦးရေ9တန်း6တန်းလောက်ဟာအရေးပါတဲ့အင်အားစုဖြစ်ပါတယ်သူတို့ဟာသူတို့မိသားစုတွေကိုထောက်ပံ့နိုင်ဖို့ပြပထွက်ပြီးအလုပ်လုပ်ကင်နေကြရတာပါဒီလူတွေတိုင်းပြည်အတွက်ဆောင်ရွက်နေတာတွေကိုအတိအမှတ်ပြုလို့တယ်သူတို့နဲ့တွေ့ကျင်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်ဒါကြောင့်လဲဒေါ်အောင်ဆန်းစုကြည်ကဒီခီးစဉ်ရဲ့အဓိကရည်မှန်းချက်အနေနဲ့ထိုင်းနိုင်ငံအတွင်းကရွှေပြောင်းလူသမားတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အတွေ့အကြုံတွေသူတို့ဘဝတွေကိုမြင်တွေ့သိရှိလိုတာပါ
ဒေါ်ဆန်းစုကြည်ဟာမနေ့ပိုင်း9နိုင်ကျော်မှာမဟာချိုင်မှာရှိတဲ့ပဇွန်ဈေးကိုရောက်မယ်လို့သိရပါတယ်။အဲဒီကနေပြီးတော့မြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ပဲစိတ်ုံတစ်ခုမှနီးလည်စာစားမယ်လို့သိရပါတယ်။မိုးလယ်ပိုင်းချိန်မှာတော့ထိုင်းနိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။ဒေါ်ဆန်းစုကြည်ဟာဘန်ကောက်မှာပြုလုပ်တဲ့2012ခုနှစ် World Economic Forum or East Asia ရှေ့အာရှကမ္ဘာစီးပွားရေးညီလာခံကိုတက်ရောက်ဖို့အတွက်ထိုင်းနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဇွန်လ10ရက်နေ့မှာအဲဒီညီလာခံအတွင်းမှာမေခွန်ပေးဖို့ရှိပါတယ်။ဒီနောက်ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ဖို့စီစဉ်ထားပါရခင်ဗျာ